January 20ဗုဒ္ဓဖူးနေ့မှာအရွေးကောက်ခံဒုသမ္မတကမလန်ဟဲရစ်ဟာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဆိုနီယာဆိုတိုမယာနဲ့ကျန်းသစ္စာကျင်းဆိုမှာဖြစ်တဲ့အတွက်ဒါဟာပထမဆုံးလက်တင်အမေရိကတရားသူကြီးစီမှာပထမဆုံးလူမဲနဲ့တောင်အာရှနယ်ပေါ်အမျိုးသမီးဒုတိယသမ္မတကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်။သူ့ကျန်းသစ္စာကျင်းဆိုဖို့အတွက်အရွေးကောက်ခံဒုသမ္မတဟဲရစ်ကတရားသူကြီးဆိုတိုမယာကိုရွေးကြတာဖြစ်ကြောင်း AP သတင်းမှာဖော်ပြပါတယ်။ဒါ့အပြင်သူမဟာကျန်းစာအုပ်နှစ်အုပ်နဲ့ကျန်းချိန်မှာဖြစ်ပြီးတဥကပထမဆုံးလူမဲနိုင်ငံတော်တရားရုံးချုပ်တရားသူကြီးတာဂုတ်မာရှယ်ရဲ့တမာကျန်းစာအုပ်ဖြစ်ပါတယ်။